သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရှင်များယနေ့ဒီဇင်ဘာလ30ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတေရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ American သမ္မတဟောင်း Jimmy Carter အသက်တရားတွင်ကွယ်လွန်။ American သမ္မတဟောင်း Jimmy Carter သည်ဒီဇင်ဘာလ30ရက်နေ့ကအသက်တရားအရွယ်တွင်ကွယ်လွန်သွားပါလိမ့်။ဂျော်ဂျီယားကမြေပဲလေသမားသည်1982ခုနှစ်တွင်ရော်နယ်ဒ်ရေဂန်ကိုရှုံးနိမ့်သည့်အထိအမေရိကန်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါသည်။ကမ္ဘာ့ချမ်းမာရေးနှင့်လူအခွင့်အရေးအတွက်ထောက်ခံသူသည်အမေရိကန်သမိုင်းတွင်အသက်ရှည်ဆုံးသမ္မတဟောင်းတစ်ဦးဖြစ်ပါသည်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းများအတွက်နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့သူလည်းဖြစ်ပါသည်။မကြာသေးမီနှစ်များအတွင်းမစ္စတာကာတာသည်၎င်း၏အသည်းနှင့်ဦးနှောက်သို့ပြန့်နှံ့သွားသောမဲလနိုမာကင်ဆာအပါအဝင်ကျန်းမာရေးပြဿနာများစွာကိုကြုံတွေ့ခဲ့ရပါသည်။သူမှသားနှင့်သမီးအေမီ၊ချစ်၊ဂျက်နှင့်ဂျက်တို့အသက်ရှင်ကျန်ရင်းခဲ့ပါသည်။မြေ17ယောက်နှင့်မြေ14ယောက်ကျန်ရှိခဲ့ပါသည်။တောင်ကိုရီးယားခီးတဲ့တင်လေရင်ပြက်ချမှု190ဦးထက်မနည်းသေဆုံးထိုင်းနိုင်ငံကနေတောင်ကိုရီးယားသို့ပြန်သန်းလာတဲ့ဂျေဂျူးလေကြောင်းလိုင်းပိုင်းခီးတဲ့လေရင်ဟာလေရင်ပြေးလမ်းချော်ပြီးကာထားတဲ့တိုင်းကိုဝင်တိုက်မိပြီးမီးလောင်ခဲ့တဲ့အတွက်အနည်းဆုံးလူ190ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ခီးတဲ့195ယောက်နဲ့လေရင်ဝင်တန်း6ယောက်လိုက်ပါလာတဲ့အဲ့ဒီလေရင်ဟာတောင်ကိုရီးယားနိုင်ငံမူရမြို့လေဆိပ်ကိုအစင်းပြေးလမ်းချော်ပြီးမီးလောင်ပျက်စီးသွားခဲ့ပါတယ်။အစောပိုင်းထွက်ပေါ်လာတဲ့သတင်းတွေအရလေရင်ဆင်းတဲ့အချိန်မှာဘိန်းတွေထွက်မလာတဲ့အတွက်လေရင်ဟာပြေလမ်းပေါ်ကိုဝမ်းပိုက်နဲ့တရွတ်တိုက်မျောပါသွားခဲ့တာမှပြေလမ်းအဆုံးမှာကာထားတဲ့တိုင်းကိုဝင်တိုက်မိခဲ့တာမှလေရင်တစ်စင်းလုံးနီးပါးမီးလောင်ပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။လေရင်ပေါ်ပါလာသူစုစုပေါင်းလူ180ဦးထဲကဝင်တန်းနှစ်ဦးကိုတော့အသက်ရှင်တဲ့ကဲတင်နိုင်ခဲ့တယ်လို့ဆိုပါတယ်။လေရင်ပြေလမ်းချော်ပြီးမီးလောင်နေတဲ့ပုံတွေနဲ့သတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာကြေကြေပြန့်ပြန့်ပေါ်ပြနေကြပါတယ်။အခုချိန်ထိသေဆုံးသူတွေထဲက65ဦးကိုဘယ်သူဘယ်ဝါဆိုတာသိရှိထားပြီလို့တောင်ကိုရီးယားမိသက်ဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။ကွာတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်900ထက်မနည်းသေဆုံးကြောင်းအေအေထုတ်ပြန်ရခိုင်ပြည်နယ်ကွာမြူသိမ့်တိုက်ပွဲအတွင်းစစ်ကောင်စီတပ်ကတိုင်ရင်မှုတချို့ပါဝင်တပ်ဖွဲ့ဝင်900ထက်မနည်းသေဆုံးနိုင်ကြောင်းအေကဒီဇင်ဘာလ29ရက်နေ့ညကထုတ်ပြန်ထားပါသည်စစ်ကောင်စီတပ်ကကွာမြူမချဘူးအင်အား1200ကျော်သုံးပြီးခုခံကာကွယ်ခဲ့တာဖြစ်ကြောင်းနဲ့တွေ့ရှိရတဲ့အလောင်းတွေဖမ်းဆီးရမိတဲ့စစ်တုံးပန်းတွေထွက်ဆိုခြင်းနဲ့တင်စီရမိတဲ့စာရွက်စာတမ်းတွေအရစစ်ကောင်စီတပ်ဖွဲ့ဝင်900ထက်မနည်းသေဆုံးခဲ့တာကိုသိရတာလို့အေအေကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဂွားမြို့နယ်ကိုဒီဇင်ဘာလ29ရက်နေ့နေ့လယ်မှာအပိသက်သိမ်းပိုက်ခဲ့တာဖြစ်ကြောင်းအခရာတပ်မတော်အေအေကပြောဆိုပါတယ်။ဂွားမြို့ဒေသခံတွေကလည်းအေအေကမြို့ကိုသိမ်းယူလိုက်ကြောင်း RFA ကိုပြောထားပါတယ်။အေအေကသိမ်းယူလိုက်ပြီးနောက်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်မြို့ပေါ်ကနေအိမ်တွေမီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာမြို့နယ်18မြို့နယ်ရှိပြီးကွာမြို့ပါဝင်မြို့နယ်14ခုကိုအေအေကသိမ်းပိုက်ထားပါတယ်။ဒါကြောင့်စစ်တွေကြောက်ဖြူနဲ့မောင်မြို့တွေကိုသာစစ်ကောင်စီကထိန်းချုပ်ထားနိုင်ပါတော့တယ်။ Australia Bushfire ဩစတြေးလျနောက်ပိုင်းရှိဂျယ်ရယ်တင်တောင်ဘက်တွင်မီးငြိမ်းသတ်ရန်ရဲပေါင်းများစွာလှုံ့ဆော်ရမယ်လို့မိသက်အာဏာပိုင်များကပြောဆိုပါတယ်။ Watch and Act သည်နီနာရှိအတိုင်းဝိုင်းများဖြစ်တဲ့အိုင်ဝန်နှင့်မစ်လင်မျိုးရဲ့တောင်ဘက်နှင့် Table Top Road နှင့် Petty Road ကြားရှိ Midland Road မြောက်ဖက်ရှိလူများအတွက်သတိပေးချက်ထုတ်ပြန်ထားပါတယ်။ဒ ီတောတွင်း Victoria ရှိ Grampians အမျိုးသားဥယျာဉ်တွင်မီးဆက်လက်လောင်နေဆဲဖြစ်ပါれ။အဲ့ဒီဒေသမှာနေထိုင်သူ Page Adam သည်သူမရဲ့အိမ်စီသို့မိโกလုံးများဇက်တိုက်ရောက်ရှိနေသောကြောင့်မရှိမဖြစ်လိုအပ်သောပစ္စည်းများကိုစုဆောင်းရန်အချိန်နည်းငယ်သာရရှိခဲ့တယ်လို့ဆိုပါれ။ယခုချိန်အထိမီးလောင်ကျွမ်းမှုဟာ hectare 94,000 ခန့်လောင်ကျွမ်းခဲ့ပြီးရဲ့တော်ကြာဆက်လက်ဖြစ်ပွားမယ်လို့မျှော်မှန်းနေပါတယ်။ Victoria ရဲ့ Grampian ဒေသတွင်ပိုအေးသောအခြေအနေများသည်တော်မီအန်ရယ်ကိုဖြေလျှော့ပေးနိုင်ခဲ့ပါတယ်။ဖြစ်စီဆုံးရှုံးမှုအကဲဖြတ်ချက်များအရနေအိမ်လေးလုံးအဆောက်အုံဓာစင်နဲ့ချီပြီးတိရစ္ဆာန်အကောင်ရေးတရားကြောဆုံးရှုံးခဲ့ကြောင်းအတည်ပြုပြောဆိုထားပါတယ်။နေစဉ်သတင်းတို့ u/ များပုံမူချားသိရန် SBS Language Podcast ကိုတွားရောက်ချီရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ